2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဘိုလူပွဲကိုဒီကနေ့ညမြန်မာစံတော်ချိန်9နာရီခွဲမှာမော်စကိုမြို့ကလူစနီကီအားကစားခွင့်မှာရှင်မဲကစားကြတော့မှာဖြစ်ပါတယ်။ဒီနေ့ဘိုလူပွဲကတော့ကမ္ဘာဖလားပြိုင်ပွဲမှာဘိုလူပွဲကိုပထမဆုံးအကြိမ်တက်လာတဲ့ခရိုအေးရှားအသင်းနဲ့တတိယအကြိမ်မြောက်ဘိုလူပွဲတက်လာတဲ့ပြင်သစ်အသင်းတို့ရှင်မဲကစားကြမယ်ပွဲပါ။နှစ်သင်းစလုံးဟာပြိုင်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပြီးစနေနေ့ကလုပ်တဲ့ပွဲချုပ်သတင်းစာရှင်းလင်းပွဲမှာပြင်သစ်အသင်းကောင်းဆောင်ဂူဒမာဦးဂိုလော်ရီက
Je crois qu'on a beaucoup de respect pour cette équipe et comme je l'ai dit, faudra une grande, très grande performance.
အနိုင်ရဖို့အတွက်ကျွန်တော်တို့အကောင်းဆုံးပုံစံနဲ့ကစားဖို့လိုပါတယ်။ဒါကိုစိတ်ထက်ထည့်ပြီးရုပ်ပိုင်းစိတ်ပိုင်းကျွန်တော်တို့ပြင်ဆင်နေပါတယ်လို့ပြောပါတယ်။ Croatia တင်ဟာ16တင်ရှုံးထွက်အဆင့်ကနေစပြီး semi final အထိ၃ပွဲဆက်တိုက်120မိနစ်အထိကစားထားရပေမဲ့ကစားသမားတွေထဲမှာစိုးရိမ်စရာဒဏ်ရာရထားသူဘယ်သူမှမရှိဘူးလို့ဒီပြဇလက်ကူဒယ်လစ်ကပြောပါတယ်။အသင်းကောင်းဆောင်ကွင်းလယ်ကစားသမားလူကာ မိုဒရစ်ကလည်းစနေနေ့သတင်းစာရှင်းလင်းပွဲတွင်
Po meni je najvažnije da se nikad ne predaješ, nikad ne odustaješ i da
ကျွန်တော်တို့ရေးကြီးဆုံးကဘယ်တော့မှလက်မလျှော့ဖို့ကိုကိုကိုယုံကြည်မှုရှိဖို့နဲ့ကိုရှိခီမှာဘာပဲရှိနေနေရှေ့ဆက်သွားဖို့ဖြစ်ပါတယ်အတဲကြတွေရှိမှဖြစ်ပြီးဘာပဲဖြစ်ဖြစ်ကိုကိုကိုယုံကြည်မှုဆက်ရှိနေဖို့လိုပါတယ်ကိုအိမ်မဲအတွက်ရုန်းကန်ကြိုးစားရမယ်ဆိုတာကကျွန်တော်ကိုအမြဲတမ်းလမ်းညွှန်မှုပေးနေတဲ့အချက်ပါလို့ပြောသွားပါတယ်ခရိုအေးရှားအသင်းပြဇလက်ကိုဒါလစ်ကကလပ်အသင်းတွေမှာစူဖလားကြီးတွေရထားမှုတွေသူ့အသင်းသားအများပြားအတွက်ဒီကမ္ဘာဖလားဘိုလ်လူပွဲဟာသူတို့ရဲ့ဘောလုံးသမားတက်တန်းတစ်လျှောက်အကြီးမားဆုံးပွဲဖြစ်တယ်လို့ပြောပါတယ်